Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ26ရက်စနေနေ့နေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမအခင်သက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပြီးမှာပါအခုနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကမလေးရှားနဲ့ထိုင်းတို့ကမြန်မာအရေးအလေးထားတင်ပြခဲ့ကြပါတယ်တရုတ်နဲ့ကနေဒါတို့ကြားတန်တမာရေးရညှိနှိုင်းမှုတွေပြီးမှာတော့သူတို့ဖမ်းထားသူတွေကိုပြန်ပြီးလွှတ်ပေးလိုက်ကြပါတယ်ကမ္ဘာတစ်လုံးကိုဗစ်ကာဝဆေးထိုးနှံပြီးသူကသန်း6000ကျော်ရှိနေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာဒီတရားပြည်နယ်ဒီမွန်ဆုမြို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြား၈နာရီကြာတိုက်ပွဲကျင်းထန်ခဲ့ပါတယ
်တနင်္ဂနွေလောက်တိုက်ရတယ်ပေါ့နော်အဲသူတို့ကလက်နက်ကြီးအားကိုးတော့ပေါ့နော်အဝေးကနေလမ်းထုတ်ပြတာပေါ့အဲဒါကျွန်တော်တို့နဲ့သူတို့ကခိတ်သွင်းမှုမတွေ့နိုင်တဲ့အတွက်ကျွန်တော်တို့ကအဝေး
တင်းနေပြီးမှနားစင်ရဖို့ရှိပါတယ်မြန်မာနိုင်ငံမှာအသက်၁၂နှစ်ဝန်းကျင်ကလေးတွေကိုကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ပေါ်ကျန်းမာရေးပညာရှင်တွေရဲ့အမြင်မြန်မာပြည်ဆိုင်ရာအမေရိကန်မူဝါဒဘာတွေလိုအပ်ချက်ရှိနေပါသလဲတခါထိုင်းနိုင်ငံရဲ့လူမောင်ခိုကူးခံရတဲ့မြန်မာတွေရဲ့အခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်တဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မင်ခွန်းတွေထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaakob ကမြန်မာအရေးဟာအထူးစိုးရိမ်ရစေအခြေအနေမှာရှိနေပြီးမြန်မာပြည်ထနာအဖြေရှာဖို့အရေးကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကိုစနေနေ့ပြောကြားတဲ့မင်ခွန်းမှာတင်ပြခဲ့ပါတယ်
။ Situation in Myanmar remains of grave concern
မြန်မာနိုင်ငံရဲ့ချင်းနေဟာအထူးစိုးရိမ်စရာကောင်းနေစေဖြစ်ပါတယ်မြန်မာပြည်သူတွေရဲ့ဆန္ဒနဲ့အကျိုးစီးပွားကိုလေးစားဖို့ဘယ်လောက်အရေးကြီးလဲဆိုတော့ကိုမလေးရှားကပြည်စုံအောင်ထုတ်ကိုမပြောနိုင်မဖြစ်နေပါတယ်အထူးသဖြင့်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေအတွက်ငြိမ်းချမ်းတဲ့အဖြေရှာနိုင်မှုလိုနေတာပါမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံရင်းကျန်းမာရေးဆောင်ရွက်မှုဆက်နဲ့မရှိတဲ့လောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ပဲရှိပါတယ်ဒါကြောင့်လူကနေသူတွေစီအကူအညီတွေရောက်နိုင်ဖို့အထူးကလိုအပ်နေတာပါလို့ပြောသွားတာပါထိုင်းဝန်ကြီးချုပ် project ချန်အိုချာကလည်းစနေနေ့အတွက်ကြိုတင်ရုပ်တံမင်းကွန်းပေးဖို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတွင်းပြန်လည်တွေးဆရေးနဲ့ငြိမ်းချမ်းတဲ့ဝင်ချင်တစ်ခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းဆောင်ကိုတုံပြီးပံ့ပိုးကူညီပေးမှာဖြစ်ကြောင်းပြောပါတယ်ဒါအပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာအတွက်အာဆီယံခေါင်းဆောင်တွေချမှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းနိုင်ငံကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းနဲ့ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးဖို့ပါပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်
။ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီမင်ကွန်းပြောတာမှာကမ္ဘာတစ်လောအချမ်းဖက်ဝါဒဖြန့်ဖြူးရေးအတွက်အာဖဂန်နစ္စတန်မြေကိုအသုံးချလှုပ်ဆောင်မလာရေးအရေးကြီးကြောင်းထည့်သွင်းပြောဆိုပါတယ်။အာဖဂန်နစ္စတန်တွင်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုကူညီဖို့လဲကမ္ဘာခေါင်းဆောင်တွေကိုသူကတိုက်တွန်းပါတယ်။2001ခုနှစ်စက်တင်ဘာ17ရက်နေ့အယ်ကိုင်ဒါအချက်ဖက်ဝါရာဆဲတက်ခတ်မှုတွေနောက်ပိုင်းအမေရိကန်နဲ့မဟာမိတ်တွေစတင်ခဲ့တဲ့အာဖဂန်စစ်ပွဲတွေကနေအနှစ်20အကြာမှာတပ်ဖွဲ့တွေရုတ်သိမ်းဖို့အမေရိကန်ကဆုံးဖြတ်ပြီးတဲ့နောက်ဩဂုတ်လအတွင်းမှာပဲအာဖဂန်ကိုတာလီဘန်တို့ထိန်းချုပ်ခဲ့တာဖြစ်ပါတယ်။အာဖဂန်မျိုးကိုသုံးပြီးအကြမ်းဖက်ဝါဒဖြန့်ဖြူးတာမျိုးအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုတွေပြင်းစင်တာမျိုးလုပ်မလာအောင်အသေးချာဆောင်ရွက်ဖို့အရေးကြီးတယ်လို့အိန္ဒိယဝန်ကြီးချုပ်ကပြောပါတယ်။အချင်းမခိုင်သေးတဲ့အာဖဂန်ချင်းနေကိုကုရဲတကူကောင်းဆန်တဲ့အကျိုးစီးပွားအတွက်လက်နက်တပွဲအသုံးချတာမျိုးမလုပ်ဖို့တတိထားရမယ်လို့လည်းအိန္ဒိယဝန်ကြီးချုပ်မိုရီကထပ်လောင်းပြောဆိုလိုက်တာဟာဆိုရင်အိန္ဒိယနဲ့အာဖဂန်ကြားမှာရှိတဲ့ပါကစ္စတန်ကိုရည်ညွှန်းပြောဆိုဖို့ကြားပါတယ်ရှင်
။တန်တမန်ရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်စနေနေ့မှာပဲဌာနေကိုအသီးသီးပြန်ရောက်သွားကြပါပြီ။ကနေဒါနိုင်ငံသားတွေဖြစ်တဲ့ Michael Sparvon နဲ့ Michael Cockrick တို့စနေနေ့မနက်ပိုင်းမှာကနေဒါနိုင်ငံ အယ်ဘာတာကကယ်ဂရီကိုလေးနဲ့ပြန်လာပြီးဝန်ကြီးချုပ်ဂျက်စတန်ထရူဒိုကကြိုဆိုလိုက်ပါတယ်သူတို့ဟာ2018ခုနှစ်ကလေးကတရုတ်နိုင်ငံမှာဖမ်းဆီးခံရတာပါအမေရိကန်မှာတရားရင်ဆိုင်ဖို့အတွက်အမေရိကန်အာဏာပိုင်တွေတောင်းဆိုနေတဲ့တရုတ်ဟွာဝေးနည်းပညာကုမ္ပဏီထိတ်တန့်အရာရှိမန်ဝမ်ချိုးကိုကနေဒါမှာဖမ်းဆီးလိုက်ပြီးတရင်နှစ်ပတ်မပြည့်ခင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရပ်ပေါင်း1000ကျော်ဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသားနှစ်ယောက်ဌာနေပြောင်းလာပြီးမိနစ်ပိုင်းအကြာမှာပဲဟော်ဝေးကုမ္ပဏီရဲ့ဗန်ဒိုင်းဆန်မှုဆောင်အရာရှိချုပ်မန်ဝမ်ချိုးရဲ့လေယာဉ်ကလည်းတရုတ်နိုင်ငံကိုဆက်ဥသွားတာဖြစ်ပါတယ်။သူမှပြန်လွတ်လာတဲ့တရင်ကိုတရုတ်ဗဟိုရုပ်သံကထုတ်နှင်ပေးနေတယ်လို့တရုတ်နိုင်ငံကြီးဌာနပြောခွင့်ရကလည်းသူ့ social media မှာမန်ဝမ်ချိုးကနေဒါကပြန်ထွက်လာခြင်းကစပြီးတင်ထားတာပါ။အမေရိကန်နိုင်ငံသားဝန်ကြီးအန်ထနီဘလင်ကင်ကလည်းကနေဒါနိုင်ငံသားနှစ်ဦးပြန်လွတ်ပေးဖို့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပါတယ်
။နှစ်ဖက်ကြားအပြန်အလှန်လေးစားမှုအမှတ်ခံနိုင်မယ်ဆိုရင်ကိုရီးယားနိုင်ငံသားထိပ်သီးဆွေးနွေးပွဲကိုမြောက်ကိုရီးယားဘက်ကထပ်မံချင်းပလို့ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမကီယိုချွန်ရဲ့ပြောဆိုချက်ကိုကိုကပီနိုင်ငံပိုင် KCN သတင်းကဖော်ပြပါတယ်။အမေရိကန်နဲ့တောင်ကိုရီးယားရဲ့ရန်လိုတဲ့မူဝါဒနဲ့စံနှမျိုးချင့်သုံးမှုလို့မြောက်ကိုရီးယားကခေါ်ဆိုလိုက်ပြီး1950-53ကိုရီးယားစစ်ပွဲအဆုံးသတ်ရေးတရားဝင်ဆွေးနွေးပွဲတွေမတိုင်ခင်မှာဒါရီကိုဆွန့်လွတ်ဖို့မြောက်ကိုရီးယားဘက်ကတိုက်တွန်းလိုက်ပြီးနောက်တနေ့မှပဲအခုလိုမှတ်ချက်ပြီးပြောဆိုတာဖြစ်ပါတယ်။1950-53ကိုရီးယားစစ်ပွဲကိုစစ်ပြင်းကြီးမှုနဲ့အဆုံးသတ်ထားတာဖြစ်ပြီးငြိမ်းချမ်းရေးစာချုပ်မရသေးတာကြောင့်စီးမျဉ်းစည်းကမ်းတွေအရအမေရိကန်ဥဆောင်တဲ့ကုလသမဂ္ဂတပ်ဖွဲ့ဟာမြောက်ကိုရီးယားနဲ့ဆစ်ဖြစ်နေစေဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေစတင်နေမှုကြောင့်ဆစ်ပွဲကိုတရားဝင်အဆုံးသတ်ရေးကမရှင်းမလင်းဖြစ်နေပါတယ်ရှင
်။ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13ไฮโดรมีเตอร์57กิโลเฮิรตซ์5859เนี่ยไฮไลมีเตอร์190กิโลเฮิรตซ์1905รอบก็เลยทุ่นเล่นไปได้ค่ะရှင
်ฟิวอเมริกันตางะมะเนคินตะรินတွေကိုဆက်လက်ကြီးညာနေပါတယ်ဂျာမနီနိုင်ငံမှာချင်းပတ်မဲ့တင်းငွေရွေးကောက်ပွဲမှာတန်ကန်တည်းရဲ့လို့နောက်ဆုံးမဲဆွဲပွဲမှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာကော့ကဂျာမနီရဲ့အနာဂတ်ကိုပုံဖော်ဖို့သူ့ပါတီရဲ့ဥက္ကဋ္ဌအာမင်လာရှက်ကိုသူ့နေရာဆက်ခံမဲ့သူဖြစ်မဲပေးကြဖို့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။နောက်ဆုံးကိုက်ယူတဲ့စစ်တမ်းအရအသက်60ရွယ်လာရှက်ကိုဆိုရှယ်ဒီမိုကရက်တဦးဖြစ်တဲ့တန်ဘက်အိုလာဖ်ရှူစ်လောက်လူကြိုက်မများကြပေမဲ့ထောက်ခံမှုကတိတိတသားမကွာတဲ့အတွက်ဘယ်သူအနိုင်ရမယ်ဆိုတာခံမှန်းရခက်တဲ့ရွေးကောက်ပွဲဖြစ်နေတာပါ။ဒါကြောင့်16နှစ်ကြာဂျာမနီနိုင်ငံရေးကြီးဆိုးခဲ့တဲ့မာကော့ကနိုင်ငံရေးကနှုတ်ထွက်ဖို့စီစဉ်ထားပေမဲ့အခုနောက်ဆုံးရွေးကောက်မဲဆွဲပွဲမှာသူ့ပါတီကပါတီဥက္ကဋ္ဌလာရှက်ကိုသူကိုယ်တိုင်ပါဝင်လှုပ်ရှားမဲဆွယ်နေတာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါစတင်ဖြစ်ခဲ့ပြီးနောက်ပိုင်းကမ္ဘာတစ်လွှားမှာလူပေါင်းတန
်မနက်ဖြန်အတွက်အရေးကြီးတာကဘယ်သူပဲအုပ်ချုပ်လာပါစေဂျာမနီနိုင်ငံကြီးတည်နေမှုဆက်ပြီးရှိနေဖို့ပဲဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်သက်ပြုတ်လုံမဲ့မဲဆွယ်ပွဲမှာမာကော့ကလာရှက်ကိုသူ့မဲဆန္ဒနဲ့ဖြစ်တဲ့ဘော်တစ်ကန်ယူရန်ဒေတာကိုခေါ်သွားတယ်လို့တောက်ကြန်လေးကတော့သူ့ conservative တွေကြီးဆိုတဲ့ Munich မှာမဲဆွယ်ပွဲအပိတ်လူလူစုဝဲပွဲပြုလုပ်ပေးခဲ့တာဖြစ်ပါတယ
်။ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါစတင်ဖြစ်ခဲ့ပြီးနောက်ပိုင်းကမ္ဘာတစ်လွှားမှာလူပေါင်းတန်း6000ကျော် COVID-19 ကာကွယ်ဆေးထိုးနှံပြီးဖြစ်ကြောင်း John Hopkins တက္ကသိုလ်ရဲ့ Coronavirus ဆိုင်ရာစင်တာကထုတ်ပြန်ပါတယ်။စနေနေ့ညကမှအချိန်ကြီးကမ္ဘာတစ်လွှားကလူပေါင်း 6.6 ဘီလီယံလောက်ဟာအနည်းဆုံးကာကွယ်ဆေးတစ်ချိန်ထိုးနှံပြီးဖြစ်တယ်လို့စင်တာကဖော်ပြပါတယ်။အမေရိကန်ပြည်သူတန်း60လောက်ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအပြည့်ထိုးပြီးတဲ့နောက်အပြည့်အနေနဲ့နောက်တစ်လုံးထပ်ထိုးဖို့သတ်မှတ်ချက်နဲ့ကန့်ညီကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုပြီးနောက်တနေ့မှပဲအခုထုတ်ပြန်ချက်ထွက်လာတာပါ။သတ်မှတ်ချက်နဲ့ကန့်ညီတဲ့အမေရိကန်တွေအနေနဲ့COVID-19 ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးကြဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပြီးသူလည်းအမြန်ဆုံးထိုးမယ်အကြောင်းပြောဆိုထားပါတယ်ရှင်
။ထောင်လက်ချီတဲ့ဟေဒီဒုက္ခသည်တွေနဲ့ပြည်နေခဲ့တဲ့ Texas ပြည်နယ်က Del Rio Nezak Gate ကိုစနေနေ့ညနေအစောပိုင်းမှာဒဇယ်တစ်ပိုင်းပြန်ဖွင့်ပေးလိုက်ပြီးလို့ American အကောက်ခွန်နဲ့ Nezak လုံခြုံရေးဌာနကပြောပါတယ်။Del Rio Gate မှာကုန်တက်ခီးသွားလုပ်ငန်းဆိုင်ရာပြန်လည်ကင်တွယ်နေပြီဖြစ်ပြီးစနေနေ့ညနေ၄နာရီမှာခီးတွေဝင်ရောက်ဖို့စတင်ဖွင့်ပေးမှာဖြစ်တယ်လို့ကုန်ကားတွေအတွက်တော့တနင်္လာမနေ့ပိုင်းမှာပြန်ဖွင့်ပေးမယ်လို့အကောက်ခွန်ရဲ့နေဆက်လုံခြုံရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Haiti ဒုက္ခသည်1000ခွဲလောက်မက္ဆီကိုဘက်ကနေ American ဘက် Del Rio ကိုရုတ်တရက်ရောက်လာပြီးနေဆက်ဖြတ်ကျော်တဲ့တံတားရဲ့ American ဘက်ချမ်းမှာယာယီတဲထိုးနေကြတာဖြစ်ပါတယ်။
ဒီနိုင်ငံတရားနယ်မြေရှင်ပြင်းအရေးနှစ်ပတ်လည်အောက်မေတ္တရာအခမ်းအနားတွင်ကျင်းပနေတဲ့ဟောင်ကောင်ရဲ့အကြီးဆုံးအရက်ဖက်အဖွဲ့အစည်းတစ်ခုဟာလာနေချီပြီးနိုင်ငံရေးအရာပြင်းထန်ထန်ဖိအားပေးခံရပြီးတဲ့နောက်အဖွဲ့ကိုဖျက်သိမ်းဖို့ဆုံးဖြတ်ချက်ကိုအတည်ပြုလိုက်ပါတယ်ဟောင်ကောင် Alliance in Support of Patriotic Democratic Movements of China တရုတ်မျိုးချင်းများရဲ့ဒီမိုကရေစီရေလှုပ်ရှားမှုကိုထောက်ခံရေးဟောင်ကောင်ဟာမိတ်အဖွဲ့ဟာဆိုရင်အဖွဲ့ခေါင်းဆောင်အတော်များများလာနေချီထောင်ကျနေကြပြီးအဖွဲ့ကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တဲ့ဟောင်ကောင်ရဲ့အရက်ဖက်အဖွဲ့အစည်းဖြစ်ပါတယ်အဖွဲ့ဝင်တွေကစနေနေ့ကအရေးပေါ်ဆွေးနွေးပွဲကျင်းပခဲ့ပြီးသုံးဆယ်နှစ်တာတက်တန်းရှိပြီဖြစ်တဲ့အဖွဲ့ကိုဖျက်သိမ်းရေးဒါစင
တနင်္ဂနွေနေ့မနက်ခင်းထိတ်တန်းအောင်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုကျွန်တော်တို့ဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတည်းကမှကြားပြည်နယ်ဘက်ကအခြေအနေနဲ့စတင်ကြပါတယ်။ကရင်ပြည်ကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစက်တင်ဘာ25စနေနေ့က၈နာရီကြာအောင်စစ်ကောင်စီတပ်နဲ့ပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ကရင်ပြည် KNDF တပ်စုမှုတူက VOA ကိုအတိအကျပြောဆိုပါတယ်။တိုက်ပွဲအတွင် KNDF တပ်ဖွဲ့ဝင်တူဒဏ်ရာရရှိခဲ့တယ်လို့အနီးအနားကတော်ဖူးကြာရွာသားတွေကလည်းထွက်ပြေးနေရတယ်လို့ပြောပါတယ်ဒီမော့ဆိုရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုကမောင်စုံမင်းပြောပြပေးပါအောင်ဗျာ
ကြားပြည်နယ်ဒီမော့ဆိုမြို့နယ်အတွင်ဒေသခံပြည်သူကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားရက်ဆက်ဆိုးတယ်လို့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီလစက်တင်ဘာ24ရက်နေ့ညနေပိုင်းကုန်းတာရွာနားမှာကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF နဲ့ကရင်ပြည်တပ်မတော် KA ပူးပေါင်းအဖွဲ့ကတဖက်စစ်ကောင်စီတပ်တို့ကတဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မနေ့ကစက်တင်ဘာ25ရက်မနေ့9နာရီကနေညနေ6နာရီအထိကုန်းတာရွာဒေါငန်းခါရွာဘက်မှာပဲတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့တယ်လို့ KNDF တိုင်ရင်6တပ်စုမှုတဦးက VOA ကိုအတည်ပြုပြောပါတယ်ကြားပြည်နယ်မှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဖြစ်ကြတဲ့ KNDF, KA, PDF တို့သုံးဖွဲ့ပူးပေါင်းတဲ့စစ်ကောင်စီတပ်ဖွဲ့တို့အကြား၈နာရီလောက်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးစစ်ကောင်စီဘက်ကအဝေးပြေးလက်နက်ကြီးတွေအဆက်မပြတ်အသုံးပြုခဲ့တယ်လို့ KNDF တပ်ရင်း6တပ်စုမှုတဦးက VOA ကိုပြောပါတယ်
တနေ့ကလောက်တိုက်ရတာပေါ့နော်အဲသူတို့ကလက်နက်ကြီးအားကိုးတော့ပေါ့နော်သူတို့ကဟိုအဝေးရနေလမ်းထုတ်ပြတာပေါ့အဲ့ဒါကျွန်တော်တို့နဲ့သူတို့ကခစ်တွေ့မှုမတွေ့နိုင်ဘူးကနော်မတွေ့နိုင်တဲ့အတွက်ကျွန်တော်တို့ကအဝေးကနေလမ်းပြေးကြရတော့ညနေပိုင်းကျတော့ကျွန်တော်ကအဲသူတို့ပြည်ပမှာသူတို့တဆောက်ဆောက်ခွာတော့ပေါ့နော်အဲခိခိုက်တရားရမှုကတရားတော့ခိခိုက်တယ်ဒါပေမဲ့အဲ့လောက်မဆိုးဘူးရွာကတော့ဟိုကုန်းစာရွာကဆိုအေးမိလောင်တော့တာတော့အလေးလုံးလောက်လောင်တော့တယ်
စစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေဟာကျေးရွာအတွင်ကြားရောက်ပြီးနေအိမ်တချို့မီးလောင်ခဲ့ပါတယ်။ဒီလစက်တင်ဘာ24ရက်နေ့ကတိုက်ပွဲအခြေအနေကြောင့်ကုန်းတာရွာ၊ဒေါငန်းခါရွာနဲ့တေဆူးလေရွာကဒေသခံတွေအကုန်လုံးနှိပါထွက်ပြေးနေရတယ်လို့ဒီကနေ့မှလည်းတော်ဖူးကြာရွာကျေးရွာသားတွေဘေးလွတ်ရာကိုထွက်ပြေးသိမ်းရှောင်နေကြရတယ်လို့တော်ဖူးကြာရွာသားတဦးကပြောပါတယ
်။ဒီနေရာတော့စစ်ကောင်စီကနေရှိနေနေနေလို့ရနေတဲ့နေရာချက်ရင်းနဲ့သူဖိတ်ဆိုင်ပြေးကြတာ။အမြောက်ကြီးကြီးနဲ့တောင်းနေကြတယ်။နောက်ဒီတော့ဒီနေ့ခွန်ဆရာမတိုင်နေကနေသူတို့အမြောက်လမ်းထူကြရတယ်။ရှိတယ်။နောက်ဒီဒီဒီမှာလည်းသူတို့ဒီချခတ်ချလာတဲ့ချိန်ရဲ့အများကြာတယ်ပေါ့နော်။နည်းနည်းကြီးကြီးကတော့ကျွန်တော်တို့ပဲကျွန်တော်တို့ရောင်းနေသိတော့အမီမီလေးကြာလာနေတော့မရှိသေးဘူးနဲ့ဆိုင်ပြရတော့ရောင်းနေနည်းရဲ့အတွက်ကျွန်တော်လည်းရှောင်ရအောင်။ချားရည်ပြေးလာမပြေးလာတော့ကျွန်တော်လည်းတိတ်ချမသိကျွန်တော်ရောတော့အကုန်လုံးပြေးကြရမှာပေါ့။
အနာသိန်းစစ်ကောင်စီတပ်ဖွဲ့တွေဟာကြားပြည်နယ်ဘက်မှာအင်အားတိုးချထားပြီးလက်နက်ကြီးတွေအစမတန်အသုံးပြုပစ်ခတ်ဒေသခံတွေကိုရရက်ဆက်ဆက်ပြိနှိမ်နေတာလို့ KNDF တိုင်ရင်း6တပ်စုမှုကပြောပါတယ်
။သူတို့ကကျွန်တော်တို့လာမတိုက်ကျွန်တော်ကမတိုက်ဘူးနော်။သူတို့လိုချင်တဲ့ဟာတွေကဘာတွေလိုချင်လဲအဲမျိုးပေါ့။အဲတုံးမဲကျွန်တော်တို့ပြည်သူပဲသူကဟိုအပြုတ်ဆိုင်ချင်တယ်လားအဲမျိုးပေါ့နော်။ပြောရမယ်ဆိုကျွန်တော်တို့ကအခုဒီ KNDF အဖွဲ့စည်းကတ်ဆူလက်နဲ့အာကတ်ရဟလောက်မကောင်းဘူးပေါ့နော်အဲကျွန်တော်တို့ဟိုမတရားတိနေပြီးတော့မှတိုင်နေတယ်အဲလက်နဲ့ကြည့်ဟိုအကူရမကျွန်တော်အဝေးကနေလာပြင်းနေတယ်အဲကျွန်တော်တို့ရွာထဲကလူဆိုကိုကပြည်သူလူထုဆိုအခုတော့ဖက်ပြရပါတော့နော်
ဒီမော့ဆိုမျိုးနယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုံးနဲ့အချိန်ချင်းဆက်သွယ်ခဲ့ပေမဲ့လက်ခံပြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
ဒီမော့ဆိုအခြေအနေကိုဦးကမောင်စွန်မင်းပြောပြခဲ့တာပါခင်ဗျာမြန်မာနိုင်ငံအပအဝင်နိုင်ငံတကာပြဿနာတွေကိုတန်တမန်နီးလန်းနေနဲ့အပြင်းထန်ကြိုးပမ်းသွားမယ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီသတင်းပတ်ထဲမှာကုလသမဂ္ဂအထူးထွေးညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးနဲ့လူ့အခွင့်အရေးပြဿနာတွေကြီးထွားလာနေတဲ့မြန်မာနိုင်ငံကအခြေအနေကိုဖြေရှင်းရမှာဒီတက်ပိုထိရောက်တဲ့နီးလန်းတွေလိုအပ်နေတယ်လို့အကဲအကတ်တချို့ကမြင်ပါတယ်ဝါရှင်တန် DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးစင်တာCSIS ကဒီ Michael Martin ကတော့ American အနေနဲ့အထူးကိုယ်စားလှယ်တယောက်ခန့်အပ်ပြီးတော့မြန်မာအရေးကိုဖြေရှင်းသင့်တယ်လို့တိုက်တွန်းပါတယ်မြန်မာရေးကျွမ်းကျင်သူ Michael Martin ကို VOA ကဆက်သွယ်မေးမြန်းထားတဲ့အထက်ကမှဒီတချို့ကတော့မတ်တင်ကြီးထိုက်ကကောက်နှုတ်တင်ပြထားပါတယ
်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အရှအစီအစဉ်ကမြန်မာဆန်ရကျွမ်းကျင်သူ Michael Martin ကအမေရိကန်ရဲ့မြန်မာဆန်ရမူဝါဒပြန်သုံးသပ်ခြင်း Revisiting US Policy in Myanmar ဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာမြန်မာမူဝါဒဆန်ရပေါက်ဆက်ညှိနှိုင်းရေးအထူးကိုယ်စားလှယ်တဦးခန့်အပ်ဖို့လွှတ်တော်ကိုတိုက်တွန်းထားပါတယ်ဒီလိုခန့်အပ်ဆောင်ရွက်နိုင်ရင်စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်တပ်အကြီးအကဲတွေအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုပိုပြီးထိရောက်ပြင်းထန်မှုရှိလာမယ်လို့ယူဆကြောင်းမိုက်ကယ်မာတင်က VOE မြန်မာပိုင်းကိုပြောပါတယ
် I think it's time that Congress tells President Biden we need
နိုင်ငံရေးဝန်ကြီးဌာနနဲ့ပြည်ပအစိုးရရဲ့ကြားအမေရိကန်ဗန္ဓာရေးဝန်ကြီးဌာနတို့ကြားဆက်သွယ်ဆောင်ရွက်နိုင်မယ့်ပုဂ္ဂိုလ်တူကိုစုပြုဖို့တမန်ဘိုင်ဒန်ကလွှတ်တော်ကတိုက်တွန်းရမယ့်အချိန်လို့ကျွန်တော်ထင်ပါတယ်ဒါမှလည်းစေုပ်ချုပ်ရေးဖွဲ့ကဒါခတ်ပိတ်ဆို့မှုတွင်းမြင့်နိုင်မှာဖြစ်ပြီးမင်းအောင်လှိုင်နဲ့တက်မလို့အခြေရရှိပြီးဆင်ရတဲ့စစ်ဆူရကိုစစ်ထိန်ထားနိုင်ရင်အခက်အခဲတွေ့စေမှာဖြစ်တယ်လို့လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကော်မတီတပ်ဖွဲ့တွေစီရီယန်လူရှောင်းမှုမှာပါဝင်သူတွေကိုလက်ရှိတက်ခတ်နေတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေအတွက်လက်နက်သုံးဆောင်တွေနဲ့ထောက်ပံ့ရေးလုပ်ဖို့သူတို့အတွက်ပို့ပြီးအခက်အခဲတွေ့စေနိုင်ပါတယ်မြန်မာလူမျိုးကိုဖိနှိပ်နှိပ်စက်မှုတွေဆက်လုပ်နိုင်ရင်အခက်တွေ့သွားအောင်လုပ်ဖို့ပါလက်ရှိဒဏ်ခတ်ပိတ်ဆို့မှုတချို့ရှိပေမဲ့ဖေဖော်ဝါရီ1ရက်နေ့မှာစစ်တပ်ကောင်းဆောင်ပိုင်းစခဲ့တဲ့လုပ်ရမျိုးတွေကိုခက်ခဲသွားအောင်လုပ်နိုင်မှုအတွက်ကတော့မလုံလောက်သေးပါဘူး
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ကျင့်သုံးရေးအမေရိကန်ဘက်ကအားပေးဆောင်ရွက်မှုကတိုးတက်မှုသိမ့်မတွေ့ရဘူးလို့လဲ CSIS ရဲ့မြန်မာရေးကျွမ်းကျင်သူမိုက်ကယ်မာတင်ကထောက်ပြပြီးအမေရိကန်ဆိုရနဲ့လွှတ်တော်ဘက်ကမြန်မာဆန်ရမူဝါဒကိုပြန်သုံးသတ်ပြီးနိုင်ငံတွင်လက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့စီးရေးအခြေအနေတွေနဲ့လိုက်ဖက်တဲ့မဟာဗျူဟာတရက်ချမှတ်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ်
First, it doesn't look like at this time there is a path towards a peaceful resolution of the situation.
ကျွတ်တော်ချုပ်ကန်ထားပါတယ်။အမှန်မှန်ကတော့ဆိုးရချုပ်ကန်မှုကတ်တက်ထားခြင်းဓမ္မမဟုတ်လေဘိုးဆိုးရပေါ်ချုပ်ကန်ထားတာမျိုးဖြစ်ပါတယ်။ဒါကြောင့်ပြည်ဝဓမ္မကူစီမဟုတ်သေးပါဘူး။တစ်ဖက်မှာလည်းထူးထူးချင်းတိုင်းရင်းသားဒေသတွေမှာ2010မှာမဲမပေးနိုင်ခဲ့ကြတယ်လို့2015မှာလည်းမဲမပေးနိုင်ခဲ့ဘူး။2020မှာလည်းမဲမထက်နိုင်ခဲ့တဲ့သူတွေလည်းအများအပြားရှိခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဆိုးရတရက်အပြည့်အဝဖွဲ့စည်းနိုင်မဲ့အပြည့်အဝလွတ်လပ်ပြီးညှက်တဲ့ရွေးကောက်ပွဲမျိုးလည်းမရှိခဲ့ပါဘူး။အရင်စစ်ဆိုးရနဲ့ဆိုင်တယ်လေပို့ပြီးကောင်းခဲ့ပါရဲ့ဒါပေမဲ့လည်းအပြည့်အဝဒီမိုကရေစီမဟုတ်ပါဘူးဒါကြောင့်ဒီမိုကရေစီမရှိတာကြောင့်လည်းအပြည့်အဝဒီမိုကရေစီကိုပြန်လည်ကျင့်သုံးဖို့မရှိပါဘူးမြန်မာလူထုကတော့ဒီမိုကရေစီကိုအပြည့်အဝရဖို့ကြိုးစားနေကြတဲ့ပုံပေါ်ပါတယ
်အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်မှာတော့လက်ရှိမြန်မာအရေးနဲ့ပတ်သက်ပြီးအချက်6ချက်တိုက်တွန်းထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေနဲ့တိုက်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့လည်းအကြံပြုထားပါတယ်။မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်ကောင်စီအကြီးအကဲတာဝန်ရှိသူတွေကိုအမေရိကန်အစိုးရဘက်ကပို့ပြီးတော့ပြင်းပြင်းထန်ထန်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။နယူးယောက်ကုလသမဂ္ဂရုံးချုပ်ကနိုင်ငံတကာခေါင်းဆောင်တွေပါဝင်တက်ရောက်နေတဲ့နှစ်ပတ်လည်အထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုက်တင်အင်ကာနီတုံးကမင်ကွန်းပြောတာမှာတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကဖိနှိပ်မှုတွေပဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြေရှင်းတာမှာအမေရိကန်ကတန်တမာရေးနီးလန်းတွေနဲ့အပြင်းထန်ကြိုးပမ်းမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်ရှင်
ဒီနိုင်ငံတကာခေါင်းဆောင်တွေတက်ရောက်နေတဲ့နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ကာနီကမိကွန်းပြောကြားရမှာတော့မြန်မာနိုင်ငံအပါအဝင်ကဘာတဝှမ်းကဖိနှိပ်မှုတွေပိဋိပက္ခတွေရာသီဥတုဖောက်ပြန်မှုတွေနဲ့ကာယောဂါလိုစိန်ခေါ်မှုတွေကိုဖြေရှင်းရမှာအမေရိကန်အနေနဲ့တန်တမန်ရေးနီလာနဲ့အပြင်းထန်ကြိုးပမ်းသွားမယ့်အကြောင်းကိုလည်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကလေးငယ်တွေကိုကိုဗစ်ဆီထိုးပေးမယ့်အပေါ်အမြင်တချို့ကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာအသက်12နှစ်နဲ့အထက်ကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မွေးမင်းအောင်လှိုင်ကတောက်ကြနေမှာကြီးညာခဲ့ပေမဲ့ဒီအစည်းအဝေးဟာယောဂါထိန်းချုပ်ရေးအတွက်လက်တွေ့မကျဘူးလို့ကျန်းမာရေးပညာရှင်တချို့ကထောက်ပြပါတယ်ဒါပေမဲ့ WHO ရဲ့လှုပ်ထုံးအတိုင်းအသက်အရွယ်ကြီးသူနဲ့ယောဂါကူးစက်ဖို့အန္တရာယ်ရှိသူတွေကိုဦးစားပေးရေးကသာနီးလမ်းမှန်ဖြစ်တယ်လို့နယူးယောက်မြို့ကကူးစက်ယောဂါအထူးကုဆရာဝန်ကြီးဒေါက်တာဇီယာတက်ကပြောပါတယ်ကိုဝင်းမင်းကဆက်သွယ်အမေးအမြန်းတင်ပြထားပါတယ်ခင်ဗျာ
ထိုးကျင်တိုင်းထိုးလို့ခေါင်းထဲမှာပေါ်လာတိုင်းထိုးကျင်တိုင်းထိုးလို့တော့ကျွန်တော်တင်တယ်ဟိုဗက်ဆင်းนี่အများကြီးရှိနေရင်တော့တစ်မျိုးပေါ့ကွာဟုတ်တယ်မလားဒါတောင်မှမရှိသေးတဲ့အခါမှာဆိုရင်ဟိုကျွန်တော်တို့ဥမာကလေးတွေမှာပိုလီယိုရောဂါကာကွယ်တယ်ဆိုလို့ရှိရင်ဘယ်အသက်ရွယ်ကလည်းဘယ်အသက်ရွယ်ဘယ်လိုမျိုးဆိုပြီးကျွန်တော်တို့မှအတိအကျနဲ့ကျွန်တော်တို့လုပ်ခဲ့တာပဲဒါ WHO က guideline တွေအကုန်လုံးပေးခဲ့တာပဲဘာဖြစ်လို့ကျွန်တော်တို့က WHO guideline ကိုမကြည့်ဘဲနဲ့ကိုလုပ်ချင်တဲ့အတိုင်းလုပ်အောင်ပါလဲပေါ့နော်ကျွန်တော်တို့နိုင်ငံတကာမှာလုပ်တဲ့ဟာကိုကြည့်ကြည့်လို့ရှိရင်ဒီအများစုစထိုးတာအသက်65နှစ်အထက်တွေကိုစထိုးတယ်ဒုတိယတပိုင်းက65နှစ်နဲ့အတူတူပေါ့နော်ဒါတောင်မှနိုင်ငံတကာမှာစထိုးတဲ့လူတွေက high risk healthcare professional ပေါ့နော်ဒီယောဂါကိုကာကွယ်နေရတဲ့လူတွေ including ဟိုမိသက်တို့အယံမိသက်တို့နောက်တစ်ခုကဒီကျန်းမာရေးဝန်ထမ်းတွေအဲ့ဒါတွေကိုစပြီးတော့ပေးတယ်ပြီးတဲ့အခါကျ65နှစ်အထက်ကိုပေးတယ်ပြီးတဲ့အခါကျလို့ရှိရင်40အထက်ကိုဒီနိုင်ငံမှာပေးတယ်အဲ့လိုတဆင့်ချင်းစီသွားတယ်နောက်ဆုံးတဆင့်ကျတဲ့အခါကျတော့မှအခုလက်ရှိအနေထားမှာ Pfizer ကိုလွန်ခဲ့တဲ့တပတ်ဘာတပတ်တော့မပြည့်သေးပါဘူးခလေးတွေကိုထိုးလို့ရတယ်ဆိုတာကိုစပြီးတော့ပြောတယ်
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလိုဒီအသက်ကြီးသူတွေနဲ့အန္တရာယ်ကြီးသူတွေကိုတဆင့်စီကာကွယ်ဆေးထိုးပေးသွားတာလဲဆရာ
ဘာလို့သွားရတာလဲဆိုတော့ခလေးတွေကအဓိကဆိုးမဟုတ်ပါဘူးအရင်အမြင်မဟုတ်ပါဘူးခလေးတွေကြောင်းမှာကူးလာတယ်ကူးလာတယ်ဆိုပြီးတော့ပြောကြတယ်တကယ်တမ်းတော့ခလေးတွေကြောင်းမှာဆရာမတွေရှိတယ်အလုပ်သမားတွေရှိတယ်ဟိုဝင်တန်းနေရှိတယ်ဒီလူတွေကနေတဆင့်ကလေးတွေစီကိုရောက်တယ်ဒါပေမဲ့သူတို့ကဘာဖြစ်လို့ပြောတာလဲဆိုကလေးចောင်းဖွင့်လိုက်လို့ရှင်ចောင်းတစ်ចောင်းမှာဆိုရင်ကိုသိတယ်မယ်လူစုလူဝေးတွေတစ်ခန်းတစ်ခန်းမှာဆိုရင်80ရှိတယ်ခန်းရှိတယ်ရောက်60ရှိတယ်ဆိုတော့ခြုံပြီးပြောရလို့ရှင်သိပ္ပံပညာရှင်တွေရဲ့ဆရာဝန်တွေရဲ့အကုန်လုံးကသိတယ်ဘယ်ဟာအဓိကဟိုဒီယောဂါကိုပြန်ပွားတဲ့နေရာလဲပေါ့နော်ပြန်ပွားတဲ့နေရာလူကြီးတွေရဲ့ဆိုတော့ဒါကြောင့်မလို့ဒီနိုင်ငံမှာတော့မှចောင်းမှာလာတော့ဆရာမတွေအခုလဲmandate ဆိုတဲ့စကလုံးတွေတုံးလာတယ်ဒီနိုင်ငံမှာမထိုးမနေရပေါ့နော်ဥမာဟိုဒါပေမဲ့လည်းဟိုလောလောဆယ်အရာတော့ကြောင်းမှာဆိုလို့ရှိရင်ကလေးတွေကိုမထိုးမနေရဆိုတာမရှိဘူးအခုကျွန်တော်နားလည်တဲ့လောက်ကတော့ဒီနိုင်ငံမှာတစ်ခုပဲကျွန်တော်တွေ့လိုက်တယ်လော့စ်အန်ဂျလစ်ပေါ့နော်ကယ်လီဖိုးနီးယားမှာရှိတဲ့ LA တချို့ကြောင်းတွေကိုသူတို့လုတ်တယ်လို့တော့ကြားလိုက်တယ်ဒါပေမဲ့လည်းကြည်ကြည်ပြန့်ပြန့်ကြီးတော့ပေးမလုပ်ဘူ
းဟုတ်ကဲ့ဆရာရေနောက်ရောကလေးတွေကိုအခုလိုဒီဦးစားပေးမထိုးတဲ့အရေးကြီးတာရှိနေသေးလား
ကလေးတွေမှာနောက်တစ်ခုသူတို့ကအဓိကဟိုပါတော့ seriously တော့မထိုးပေးတဲ့အတိုင်းရလဲဘာလို့လဲဆိုကလေးတွေမှာဒီယောဂါမဖြစ်ဘူးလားဆိုဖြစ်တာပေါ့ဒါပေမဲ့ကလေးတွေရဲ့တေနှုံးစံထားသည်မပြောပါလောက်တဲ့ဤပါအနေအထားတစ်ခုရှိတယ်ပေါ့နော်အကြီးအကျယ်ကိုဗစ်ယောဂါစခဲ့တဲ့2020 March လာနေကျွန်တော်ဒီနေ့မှာဆိုရင် July ကုန် August အထိမှာဆိုရင်ကလေးရဲ့တေနှုံးသည်လူကြီးတေနှုံးရဲ့ဘာမှမပြောပါလောက်တဲ့အနေအထားတစ်ခုရှိပါတယ်ဒါကြောင့်မလို့လဲဟိုကလေးတွေကိုသူတို့ primary target အနေနဲ့ vaccine မထိုးတာလဲပါတာပေါ့နော်ဒီမှာ strategy အနေနဲ့ဟို vaccine ဆိုတာ strategy လိုပါတယ်ဘာလို့လဲဆိုတော့ဟိုကလေးတွေကိုမလိုအပ်ဘူးလို့ပြောတာမဟုတ်ပါဘူးတကြိမ်ကြာလို့ရှိရင်သူတို့လည်းထိုးရမှာအမေအရေးကြီးတဲ့လူတွေကိုအရင်ထိုးပေးမှသာလေဒီယောဂါကိုကျွန်တော်တို့ထိန်းချုပ်လို့ရနိုင်မှာပါဘာလို့လဲဆိုတော့ဒီယောဂါကနောက်တစ်အခု delta ဖြစ်တယ်နောက်သိမကြခင်အချိန်အတွင်းမှာနောက်တစ်တစ်မျိုးထပ်ပြီးတော့ဖြစ်လာမလားမဖြစ်လာနိုင်လားဆိုတော့ဘယ်သူမှမသိသေးပါဘူ
းဟုတ်ကဲ့နောက်အခုလိုကလေးတွေကိုတရုတ်ကာကွယ်ဆေးထိုးပေးရင်အန္တရာယ်ရှိမှုနဲ့ထိရောက်မှုရှိနိုင်တဲ့အနေအထားရော
ကျွန်တော်နားလည်သလောက်ပေါ့နော်ဒီ Sinopharm WHO ကတော့ကလေးပေါ့နော် session နဲ့အထက်ကိုကလေးမဟုတ်ဘူးနော် session နဲ့အထက်ကိုတော့သုံးလို့ရတယ်လို့ပြောထားတယ် session နဲ့အောက်ကိုတော့မရေးထားသေးဘူးပေါ့နော်ဆိုတော့တရုတ်နိုင်ငံအပါအဝင်ပေါ့နော်တချို့သောနိုင်ငံတွေမှာတုံးနေတဲ့ဟာရှိပါတယ်ကျွန်တော်နားလည်တော့ Chile မှာရှိတယ်လို့ပြောတယ်ဒါတော့မှအသက်ကတစ်ခုနဲ့တစ်ခုမတူကြဘူးပေါ့တချို့က3နှစ်လို့ပြောတယ်တချို့က5နှစ်အထက်လို့ပြောတယ်ပေါ့နော်ဆိုတော့ Don't ever moody be dog, or the virtual ma, goochie and tea, or don't buy machine, you do pure. Tolu me out, Motulu yard, kill virus with that, virus a people, thou taping near the jump on all. A dame, a jomia yamala, or no, a jomia yamala sural, and chitting on him a deal. Affected him lamacha lasural, but do mamma deal, Bogway.
Okay, this is the item, I say.
တော်ရာဇီယာတက်ကိုကိုဝင်းမင်းဆက်သွယ်မင်းများတင်ပြခဲ့တာပါခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုထုတ်လွှင့်มาဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်မှာ၄ရက်တာအစာရေစာပြက်လက်နေတဲ့လူကုန်ကူးခံရသူမြန်မာ၁၀ဦးကိုထိုင်းနယ်ခြားစောက်တပ်ကစစ်တမ်းနှစ်ဆက်၄ရက်မှာဖမ်းဆီးမိခဲ့ပြီအဲ့ဒီနေရာတဝိုက်မှာပဲနောက်ထပ်၁၄ဦးကိုစစ်တမ်းနှစ်ဆက်၅
ဒီကနေ့ကျွန်တော်တို့ကလူမျိုးတွေကစွန့်ပစ်ထားခဲ့တဲ့မြန်မာနိုင်ငံသားဆယ်ဦးကိုထိုင်းနိုင်ငံကောက်တက်ကဖမ်းမိခဲ့တယ်လို့နောက်ထပ်14ဦးကိုပါဖမ်းမိခဲ့တာကြောင့်နှစ်ရက်အတွင်းစုစုပေါင်းမြန်မာနိုင်ငံသား20ဦးကိုဖမ်းမိခဲ့တယ်ဆိုပြီးAAC လုံတမကူကြီးဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါတယ်
ဒီကကျွန်တော်ဘူးဒီနေပေါ့နော်ဘန်ထိုးမျိုးနယ်ဒီကျေးရွာအုပ်စုဆန္ဒအနီးရာဒီတတော်ထဲမှာဖမ်းမိတာပါသူလေးရတာစားစားပြီးပြက်လက်နေကြတာပေါ့နော်မြန်မာနိုင်ငံသားဆယ်ဦးပေါ့ပွဲသားတွေကဒီလိုမျိုးလာခေါ်မအောင်ပေါ့နော်လာခေါ်တာဒီတော်ရနေစောင့်နေတဲ့အချိန်အားဒီအမ်ဒီထိုင်းမြန်မာနယ်စပ်ဒီအမှတ်လေးနေကြအောင်တပ်ဖွဲ့ကပြစ်ရှိပြီးတော့ပေါ့နော်ပြစ်ရှိပြီးတော့အဲရင်းပေးလူရှိ အလိုက်နေလဲရှင်းနေနေကြတယ်အဲသူတို့ဖန်စီတာသားမှာပဲခိုင်းတိုင်းအာနာပိုင်တွေကဒီအစားတောင်းတဲ့ရေရေပေါ်စီစဉ်ပေးခဲ့တယ်အပြူတောက်လျှောက်ပေးတယ်ပေါ့နော်ဟုတ်ကဲ့ဒီဒီသတင်းနဲ့နောက်ဆက်တွဲပဲကျွန်တော်တို့ညီမလူသား14ဦးကိုကျွန်တော်တို့ခိုင်နေမှာပဲထပ်ပြီးတော့ဒီခိုင်းရတာပိုင်တွေကဖန်စီတန်ဖြစ်ပြီးတယ်လို့လည်းသိရပါတယ်ဟုတ်ကဲ့
သူတို့ကတော့လူကုန်ကူးတဲ့ပွဲစားတွေကတဦးကိုဗတ်ငွေ18000တောင်းခဲ့ပြီးဘဏ်ကောက်မှာအလုပ်ရမယ်ဆိုပြီးခေါ်ဆောင်လာကြတယ်လို့ဆိုပါရယ်မြန်မာနိုင်ငံဘက်တောလန့်ကနေချင်းချင်းခီးနဲ့ထိုင်းနိုင်ငံအတွင်းဘက်ကိုခေါ်လာပြီးတောထဲမှာပစ်ထားခဲ့ကြတာဆိုပြီးထိုင်းရနာပိုင်းတွေရဲ့စစ်ဆေးမေးမြန်းချက်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ်အလုပ်သမားတွေအနေနဲ့အခုလိုမျိုးဖမ်းဆီးခံရတဲ့အတွက်ထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေနဲ့အရေးယူခံရမှာဖြစ်တယ်လို့လူပွဲကားတွေကိုမြန်မာကျပ်ငွေနဲ့ဆို70သိန်းကျော်ထိုင်းဘတ်ငွေနဲ့ဆို1800တောင်တက်မနေအခကျင်းငွေပေးခဲ့ရတာတွေအတွက်လည်းဆုံးရှုံးခဲ့ရတယ်လို့လည်းကိုရဲမင်းကပြောပြပါရယ
်ဒီလူသမားတွေကတော့အထက်မှာလည်းကျွန်တော်တို့ဒီလာတဲ့လမ်းစိတ်တွေဆုံးရှုံးသလိုတစ်ဖက်ကလည်းဒီထိုင်းနိုင်ငံရဲ့အရေးပေါ်စီမံချက်ဥပဒေနဲ့အရေးယူခံရမှာဖြစ်ပါတယ်စစ်တပ်အနေနဲ့ဒါအနည်းဆုံးဒါမြန်မာပြည်ပြန်ရောက်ဖို့ဆိုအနည်းဆုံးဒီသူတို့ဒီအချင်းထောင်ရင်းကနေဒီတစ်နှစ်ကျော်ဖြတ်တန်းပြီးမှပဲမြန်မာပြည်ပြန်ရောက်တဲ့ရောက်တော့မယ့်အနေသားမှာဖြစ်သွားတာပါဟုတ်ကဲ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုပ်ကံရှားပါးမှုတွေလူငယ်တွေကိုဖမ်းဆီးမှုတွေများနေတဲ့အတွက်ကြောင့်လူငယ်လူရွယ်တွေဟာမြန်မာပြည်ထဲမှာနေရထိုင်ရတာတွေခက်ခဲလာကြတာပါတချို့ဆိုရင်ရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်လာသူတွေပါဝင်စားဝတ်နေရေးအခက်အခဲတွေကြောင့်အလုပ်လုပ်ဖို့လာကြသူတွေလည်းထိုင်းနယ်ဆက်ဝင်ပေါက်အသီးသီးကနေနေစဉ်ခိုးဝင်လာနေကြပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လကစလို့တနှစ်အတွင်းထိုင်းနိုင်ငံထဲကိုခိုးဝင်လို့ဖမ်းမိတဲ့နိုင်ငံသားလူသမား4000ကျော်ရှိပြီးအများစုကတော့မြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ရှင
်။မအေးမှဖြစ်ပါတယ်။မကြခင်မှာတော့ဒုအတန်အစီအစဉ်နဲ့ဒုစနေညဇကွိုင်းကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခြင်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Jo Ru Channel 103တမောင်းမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Jo Ru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့ လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ခါတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့လိုင်းနူမီတာ25 kHz 12.13 လိုင်းနူမီတာ40 kHz 9.13လိုင်းနူမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190 kHz 1505ကပါကျွန်တော်တို့ဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒို့အတန်အပတ်စဉ်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော့
အနုပညာသင်ရရတော့အနစ်နာဆုံးလို့ပြောရမှာပဲလေဥဆောင်ခဲ့တဲ့အနုပညာရှင်တော်တော်များသူတို့ဘဝလုံးဘဝလုံးကိုပေးဆက်လိုက်ရပါတယ်မိသားစုနဲ့လည်း
မကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဒီမြန်မာနိုင်ငံတွင်ဒေသအသီးသီးမှာရင်ဆိုင်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုအခြေအနေတွေအကြောင်းစူးစီးတင်ဆက်နေကြဖြစ်တဲ့ဒို့အတန်စီစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဟာဆိုရင်တော့ဒို့အတန်စီစဉ်ကိုအပတ်စဉ်ထုတ်လွှင့်လာခဲ့တာအပိုင်း200ပြည့်ခဲ့ပြီဖြစ်ပါတယ်အခုချိန်တိုင်အောင်ဒို့အတန်စီစဉ်ကိုနားဆင်သူအားလုံးကျေးဇူးတင်ပါတယ်ရှင်ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ခိုက်ရမှာစစ်တပ်ကရွာတွေကိုပြာကျပျက်စီးအောင်လုပ်ခဲ့တယ်ဆိုတော့မကွေးတိုင်းဘက်ကအခြေအနေတွေကိုဒို့အတန်ကစုံစမ်းရေးသားထားပါတယ်။ဒီလအစောပိုင်းမှာမြို့သားညီညွတ်ရေးအစိုးရကခုခံစစ်ကြီးညာပြီးအခုလိုထိတိုက်တွေ့မှုတွေကပိုပြီးတော့ပြင်းထန်လာတာပါ။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာတော့ခုခံစစ်ကိုစတင်ကြောင်းလည်းလို့ကြေညာခဲ့ပါတယ်
။ဤသူပြည်သားများအားလုံးမင်းအောင်လိုက်ဥဆောင်တဲ့အကြမ်းဖက်စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုက်အသင့်ဖြင့်လှဲနေလေအောင်မြင်းဆောင်မကြံတွန်းလန့်တိုက်ဖြတ်ကြပါ
။ဒီကြေညာတဲ့နေ့ကကျွန်တော်တော့အဲ့ဒီအပြုံဆုံးနေပဲ
။စစ်ကောင်စီကိုပြပြင်းထန်ထန်ဆန့်ကျင်နေတဲ့မကွေးတိုင်းအတွင်းကရွာတရွာမှာနေထိုင်တဲ့ကိုစိုးသူဖြစ်ပါတယ်။ဒို့အတန်ကဆက်သွယ်မင်းမြန်ခဲ့တဲ့ခုခံစစ်အားကောင်းတဲ့ဒေသမှာနေသူတချို့ကလည်းသူ့လိုပဲပြောကြပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းတနိုင်ကလုံးကြုံလာရတဲ့အခြေအနေတွေကိုတော့သူက
ဒီလေးကြည့်လာပြီးတော့စစ်တပ်ကဖိနှိပ်မှုပါလို့ဖြစ်လေဆိုတော့စစ်တပ်ကပိုးလို့ကြမ်းလာတယ်။သူ့လိုရတဲ့ကပိုးလို့ယွံရကောင်းလာတယ်မုန်းရကောင်းလာတယ
်။ခုခံစစ်စတင်ကြေညာပြီး16ရက်အတွင်းမှာဖန်စီခံရသူ350ကျော်ပြီး PDF အပါအဝင်တေဆုံးသူ55ဦးရှိပါတယ်။အထူးသဖြင့်လူငယ်တွေအပေါ်မှာ PDF တွေအပြည့်ဆွဆွဲဖန်စီရာမိသားစုဝင်တွေကိုတစားကြံဖြစ်ဖန်စီတာတွေကတိတိတတပုံများလာတယ်လို့ဒို့အတန်ကနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ကိုဆက်သွယ်မေးမြန်းချက်အရာတည်ရပါတယ်။ဖန်စီမှုရဲ့အပြင်ခုခံမှုပြင်းထန်စွာဆင်နွှဲနေတဲ့ဒတိုင်းတိုင်းဒေသကြီးချင်းပြည်နယ်တရားပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးကနေရာတချို့တွေမှာကျေးရွာတွေကိုမီးရှို့ဖျက်ဆီးရာပြည်သူလူထုရဲ့ပိုင်ဆိုင်မှုတွေကိုအာဓမလူယူရာအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှိမ်ဆဲတပ်ဖြတ်တာမတရားဖမ်းဆီးချုပ်နှောင်တာခုခံစစ်တိုက်ပွဲတွေမှာဖမ်းမိရဲ့ PDF တွေကိုလူမဆန်အောင်နှိမ်ပန်းနှိမ့်ဆက်တာတပ်ဖြတ်တာတွေကိုတိတိတတပုံမကျွေးလွန်လာခဲ့လို့လည်းဆိုပါတယ်ကိုစိုးသူနေရဲ့ရွာကိုတော့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့ကခုခံစစ်ကြီးညာပြီးရပ်ပိုင်းမှာဝင်ရောက်မီးရှို့ခဲ့ပါရဲ့ရွာအဝင်းမှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တချို့ကခုခံခဲ့သေးပေမဲ့အားမများလို့နောက်ဆုတ်ခဲ့ရတယ်လို့အဖွဲ့ဝင်တဦးကပြောပါရဲ့ရွာကိုစစ်ကောင်စီတပ်တွေဝင်မလာခင်ကိုစိုးသူကတော့သူ့အမေကိုဘေးလို့ရကြောတဲ့အရင်ရွှေ့နိုင်ခဲ့ပါရဲ့
တို့အဲ့လိုကြောက်အားကြီးပြောမှာပဲကျွန်တော်မိသားစုလည်းကျွန်တော်အမေဆိုတော့တက်ကကြီးပြီးဆိုတော့ကြောက်လို့ကျွန်တော်ကတော့ဆက်လွတ်တဲ့နေရာထိရောက်ပို့ပေးတယ်ကျွန်တော်ပြန်လာတဲ့အချိန်မှာရွာကမီးရှို့နေတာကျုံနေချိန်မှာကိုကအဲ့ချိန်မှာတော့ဝင်နေတယ်ကိုကိုအသက်ကလည်းအမှတ်ငင်းမရှိတော့ဘူးလေ။ဒါကြောင့်ဒီတိုင်းကြီးလောင်နေလဲဒီတိုင်းမဲ့လက်ပုတ်ကြီးတော့မကြည့်နေတာသူကမီးရှို့တမျိုးလည်းမဟုတ်ဘူးလေ။တနက်ကြီးနဲ့လည်းရမ်းတမ်းမီးရှို့ကြည့်နေတာမီးရှို့နေတော့
မီးရဲကိုအိမ်ပေါင်းဆယ်ချီပါသွားခဲ့ပြီးကိုစိုးသူ့အိမ်ကတော့ပြာတိဖြစ်ခဲ့ပါတယ်။အိမ်ကတံပိုးရှိတဲ့ပစ္စည်းတချို့လည်းပြန်မရခဲ့ဘူးလို့သူကပြောပါတယ်။သူကတော့သူ့အပင်နှစ်ပေါင်းများစွာအလုတ်လုတ်ပတ်စံဆိုပြီး ဆောက်ထားခဲ့ရတဲ့အိမ်လေးမရှိတော့တဲ့အကျွတ်ယူကျုံမရဖြစ်နေပြီမဲ့ပြန်လဲမဆောက်နိုင်တော့တဲ့အကျွတ်ရွာတွေကမိတ်ဆွေအိမ်မှာနေနေရပါတယ်ကိုစိုးသူတို့ရွာအပါအဝင်ရွာလေးရွာမှာအိမ်ခြေတရာနီးပါးလဲမီးရှို့ဖျက်ဆီးခံရတယ်လို့မကွေးတိုင်းအကျွန်းကလူမှုကူညီရေးအဖွဲ့တစ်ခုစီကတည်ရပါတယ်အဲ့ဒီရွာတွေကရွာကန်တွေဟာလဲနီးစပ်ရာဆွေမျိုးမိတ်ဆွေအိမ်တွေနဲ့တောထဲမှာဆစ်ဆောင်နေကြရတာပါစစ်ကောင်စီနဲ့ဒေသခံပြည်သူကကွေကြက်တွေမကြာခဏထိတွေ့မှုတွေရှိနေတဲ့ထန်းတလန်မှာလဲစက်တင်ဘာလ18ရက်နေ့မှာမြို့တွင်ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကပစ်ခတ်ခဲ့လို့အိမ်တွေမီးလောင်ခဲ့ပါတယ
်အခုလေဆီလကန်ချက်ပြေပြန်ဟာဆလ
လူဦးရေတပေါင်းဝန်းကျင်ရှိတဲ့ထန်းတလန်မြို့ပေါ်မှာကိုဗစ်ဖြစ်နေတဲ့လူနာ2ဦးအပါအဝင်လူ20ကျော်သာကျန်တော့တယ်လို့ဒေသခံမီဒီယာတွေကဖော်ပြထားပါတယ်မင်းငိမ့်တက်ဖို့သွားခဲ့ထန်တလန်ရာပြည့်နှစ်ချင်းခရစ်ယာန်အသင်းတော်ကပင်အုပ်စရာတဦးကတော့အသက်ခံခဲ့ရပါတယ်။တို့အတန်ကခရစ်ယာန်ဓမ္မအမှုတော်ဆောင်တဦးနဲ့စကားပြောပြခဲ့ပါတယ်
။ဘယ်သူမှမင်းငိမ့်မအိမ်ကြီးကတလုံးပြီးလုံးဝတရှောက်ကုန်တော့မင်းငိမ့်ကိုလူငယ်လေးတွေနဲ့ဒီအသင်းတော်ကလူငယ်လေးတွေနဲ့သူမင်းငိမ့်ကိုမိသားနဲ့ခေါ်လို့မရဘူး။တက်ခေါ်လို့လည်းမလောင်။ဆိုတော့အဲ့ဒါလေးတက်တယ်တော့သွားပြီးပြီဆိုပြီးတော့အဲ့ဒါကြီးလုပ်ကိုသူတို့ထွက်လာကြတာပါ။ဒီကတော့လည်းဆုံးသွားတာပါပဲ။ဆိုတော့ဆုံးသွားတော့လည်းဘယ်သူမှလည်းတော့ကြည့်တဲ့လူလည်းမရှိဘူးလို့ဆိုအပေါ်ကဘုရားတဏ္ဍာန်ကြီးကြားပြတော့ဘယ်သူမှမဆက်သေးနဲ့ဆုံးသွားပြီးမှလည်းတော့တွေ့ကြတာ။တော့ပြီးတော့ဒီအဲဒီဆရာကတော့ထုတ်ပြန်ပြဖြစ်မှလည်းရှိပါတယ်။ဟိုသူရဲ့နာရီဒီဖုန်းဒီမကလို့သူဒီ wedding ring တော့လက်ထပ်လက်ဆက်လေးသူရှိလက်ဆက်ဝထားတာလည်းလည်းချောင်းလေးဖြတ်ပြီးတော့ယူသွားတော့ပေါ့
။အခုတော့ဆုံးသွားတဲ့တင်းအုပ်ဆရာရဲ့အမျိုးသမီးအပါအဝင်မျိုးပေါ်ကြံသူအားလုံးဘေးလွတ်ရာကိုပြောင်းရွှေ့ကုန်ကြပြီလို့ဆိုပါရယ်အဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်ဇော်မင်းချွန်းကစစ်ကောင်စီပိုင်းမီဒီယာမှာအခုလိုပြောထားပါရယ
်ထန်တလန်မှာဒါစက်တင်ဘာလ18ရက်နေ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာအဲစီဒီအက်အမေရိကန်ကြံပွဲအဖွဲ့တွေကထန်တလန်မျိုးတွင်းမှာရှိတဲ့လူငယ်အိမ်တွေကိုအကာအကွယ်ယူပြီးတော့ကြာကျွန်တော်လူငယ်အိမ်တောက်ဖွဲ့ဝင်တို့ပြစ်ခတ်တဲ့ခဲ့ဖြစ်စဉ်ဖြစ်ပါတယ်ကျွန်တော်ဒီဒီထိမှန်သိဆုံးခြင်းနဲ့ပတ်သက်ပြီးထပ်မံဆောင်ရွက်ဆွေးနွေးတွေရှိပါတယ်။အဲဒီနေရာမှာနော်တပ်မတော်ကပြစ်ခတ်တယ်ဆိုပြီးတစ်ခါတည်းဆွဆွဲလာတယ်။အဲပြီးရင်မဟုတ်မှန်တဲ့ရင်းတွေပေါ့နော်။လက်စွပ်တွေယူသွားတဲ့နိုင်ငံတွေယူသွားလို့ဆိုတော့မဟုတ်မှန်တဲ့ရင်းတွေထုတ်လွှင့်နေတာတွေ့ရပါတယ
်။ CDF တန်တလန်ကပြောရေးဆိုခွင့်ရှိသူတဦးကတော့စစ်ကောင်စီရဲ့တပ်သားတွေကရှားရဲသွားမဲ့ပြည်သူတွေကိုနိုင်ငံတော်ကြားစစ်ဆေးရာတွေမြို့ရဲမှာပတ်စံတောင်းတာတွေရှိတဲ့အတွက်မျိုးရှောင်လန်းကနေခဏသာပြစ်ခတ်ဆုတ်ခွာခဲ့တာဖြစ်ပြီးလူနေအိမ်ရှိတဲ့နေရာကနေပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ပြောပါရယ်။ကြားပြည်နယ်မှာလည်းစစ်ရှောင်ဦးရဲကအခုဆိုတိမ့်ချီလာပြီမဲ့အကူအညီတွေရအောင်ပို့ဖို့ခက်ခဲလာတယ်လို့စစ်ရှောင်ကူညီပေးနေသူတို့ကဒိုးတန်ကိုပြောပါရယ်
။ဒီမျိုးပေါ်မှာကအရင်အဖမ်းစီးရနေရမှာအဲ့လိုမျိုးပေါ့နော်။အဖမ်းစီးရလဲဟိုအဆက်ဆက်တွေကနေဖမ်းတာပေါ့နော်။အဲ့လိုတွေဖြစ်နေတာကိုကလေအဲ့တော့အဆက်ဆက်ရှိတဲ့လူတွေကပါနေတာလေးပေါ့နော်မျိုးပေါ်အချိန်ကြာတော့အဲ့လိုအဲဒီမော့ဆိုမှာကြာတော့ဒီမော့ဆိုကြာလည်းနေတာရပြည့်ခက်ရှိနေမှာအဲ့လိုမျိုးပေါ့နော်ဒီမော့ဆိုဒုံလန်ခါမိတောင်အဲ့ဒီတခြားကလည်းအများကြီးပြည့်ခက်ရှိနေ။နောက်ပြီးဒီမော့ဆိုနဲ့ဒီလိုက်ကိုလုံးဝဟိုအသွားလာလုံးလို့မရအောင်ဖြစ်နေမှာအဲ့လိုမျိုးပေါ့နော်။အခုအဲ့လိုတွေဖြစ်ပြီးတော့ဟိုဘက်ကလည်းပစ္စည်းပို့မရအဲ့လိုလမ်းစိတ်မချရအောင်ပေါ့မခံရအောင်တော့ပစ္စည်းကစိတ်မချရအောင်ဒီတိုင်းဟိုလူရိုးရိုးပေါ့နော်ဒီတိုင်းပုံမှန်ကုန်တယ်နေရတဲ့သူတွေတောင်မှအရန်ကိုဟိုဘက်ကရစ်ဒီဘက်ကလည်းရစ
်ခုခံစစ်ကြညာပြီးမှအဖျက်အမှောက်လုပ်ငန်းတွေကိုပို့မို့လုလှကြရဲလို့စစ်ကောင်စီရဲ့တည်မှန်ပြန်ကြားရေးအဖွဲ့ခေါင်းဆောင်ကပြောထားပါတယ်ခုခံစစ်ကြညာပြီးနောက်ပိုင်းစစ်ကောင်စီကတော့မိုက်ကျဲတဝါတိုင်း60ကျော်ဖောက်ခွဲခံရတာတချို့မိဘသိမ့်ရွာတွေကို CRPH NUG နဲ့ PDF ကမီးရှို့ရဲလို့သူတို့ထိန်းချုပ်ထားတဲ့မီဒီယာကနေကြေညာခဲ့ပါတယ်ဒီဆဆဲပြောဆိုချက်တွေကိုတော့အတည်ပြုလို့မရခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကုညီစားရှောက်ရေးအသင်း AAPP ကတော့စစ်ကောင်စီရဲ့လုပ်ရက်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ခုခံစစ်ဆင်နွှဲဖို့ကြေညာအပြီးမှာပုံမိုရက်ဆက်တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကြည်ကြဲပြန့်ပြန့်စနစ်တကျကျူးလွန်လာခဲ့ခြင်းတွေဟာလူသားချင်းမှုကိုစန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်ပုံမိုဆိုးရတဲ့လူအခွင့်ရေးချိုးဖောက်မှုတွေစစ်ရဇဝတ်မှုတွေဖြစ်စေခဲ့ပါတယ်လို့ဒိုးတန်ကိုစာနဲ့ဖြေဆိုထားပါတယ်။မီးလောင်ကျွမ်းသွားတဲ့အိမ်ငင်းခွင်းကိုစိတ်ထဲကရောလက်တွေ့မှာပါဖြတ်ပြစ်မှာမဟုတ်ဘူးလို့ကိုစိုးသူကတော့ဖြတ်ပြတ်တသားဆုံးဖြတ်ချပါတယ်
။
因为当我们多少年前年过了，过年过，你现在看见了，你看到我，过年过变过那么艰难吗？所以弄炒股就那么艰难，那么艰难原因什么？就那个，以前嘛炒股人没有，现在第一以后股票人呢，脑袋特别在弄点炒股中呢，提供你来比我们特别少嘛，身边嘛没有，但是有身边嘛没有，一路往那里嘛就那啥有身边。
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့စဉ်နမယ်လို့ဒိုးတန်ဖွဲ့သားတွေကပြောလင်းပါတယ်ဒိုးတန်တန်မြင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျီလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဒီဝေကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအသူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းဆက်တာဖြစ်ပါတယ်။ဒိုးတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်။ဒိုးတန်စီစဉ်ပြီးအခုတော့ဒီစနေညဇဂဝိုင်းပဲဖြစ်ပါတယ်ခင်ဗျာ။ပြည်သူနဲ့အတူဆရာနာရှင်စန့်ကျင်ကြတဲ့အမှုပညာရှင်တွေကိုဖန်ဝရန်ထုတ်လို့ဒီအမှုပညာလုပ်ငန်းတွေဆက်မလုပ်ရပဲထွက်ပြေးပုံရှောင်နေရတဲ့အခြေအနေဟာအမှုပညာလုပ်ငန်းကြီးတစ်ခုလုံးကိုဆိုးရွားတဲ့တက်ရောက်မှုဖြစ်လာစေတယ်လို့မြန်မာအမေရိကန်တရုတ်ဆောင်ခရစ်စတီအောင်ကပြောပါတယ်ခရစ်စတီအောင်ကိုမိုင်းအင်ဂျင်နိုင်ကမေးမြန်းတင်ဆက်ထားပါတယ
်ခရစ်စတီကိုပထမဆုံးမေးချင်တာကကိုကဟို transgender ဒီမင်းသမီးတဦးပေါ့နော်အခုဒီအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီအဲ့လိုရုပ်ရှင်ထဲမှာပါဝင်ပြုဆောင်နေတဲ့အမှုပညာရှင်တဦးနေနဲ့ဟိုကျမတို့မေးချင်တာကအခုဒီရပ်ပိုင်းနေအတွင်းမှာပေါ့နော်ဂျာမနီနိုင်ငံမှာဒီပြသတဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲပေါ့လေအဲ့ဒီမှာမြန်မာနိုင်ငံကဒီရုပ်ရှင်ကဒီနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့အင်ဒရာဂျော်ဇင်နဲ့ပိုင်ချိုးသူတို့လေသူတို့ပါဝင်ရိုက်ကူးထားတဲ့ What happened to the wolf ဆိုတဲ့ဇာတ်ကားပေါ့နော်အဲ့ဒါအဲ့ဒီမှာအင်ဒရာဂျော်ဇင်ကဆုရရှိသွားတယ်ပေါ့နော်အဲ့ဒီကားကလည်းတကယ်တမ်းကျတော့ဒီလိန်တူချစ်သူနှစ်ဦးရဲ့ပုံမှာပေါ့အခြေခံပြီးတော့ရိုက်ထားတာပေါ့နော်သူတို့ဆိုတော့အခုလို့ခရစ်စီလိုကိုရိုင်းကလည်းဒီလိုမျိုး LGBT နဲ့ပတ်သက်နေတဲ့တဦးကြီးနဲ့ပေါ့နော်ဒီလိုမြန်မာကားတွေဟာဒီနိုင်ငံတကာမှာအခုလို့ထိုးဖောက်လာတယ်နောက်ပြီးတော့အခုအင်ဒရာဂျော်ဆင်ဆိုရင်လည်းပေါ့လေတရုတ်ဆောင်စုပေါ့နော်သူလည်းအဲ့လိုစုချင်းမြင့်ခံရတဲ့ပုံမှာခရစ်စီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ခရစ်စီနေနေကတော့အရန်ဂုံယူပါတယ်ကိုမြန်မာလူမျိုးမြန်မာမျိုးစုတယောက်ဒီလို international movie industry film industry film industry မှာဒီလိုနေရာရတာတဲ့သူပဲဂုံယူပါတယ်သူ့ကိုလည်းအမြန်ဆုံးပြန်လွတ်ပါစေလို့ဆုတောင်းလိုက်ပါတယ်နောက်ပြီးတော့ဒီလိုအမှုပညာရှင်တယောက်ဆုရတာမြန်မာနိုင်ငံအခုအခြေအနေနဲ့ပြောရမယ်ဆိုတော့မြန်မာနိုင်ငံကတကောင်းထက်တော့ညနေနေနဲ့မုံမလင်းတော့ပေါ့ဒီလိုဆိုစင်ပါတော့အဲ့ဒီအချိန်မှာထွန်းလင်းလာတဲ့ဖျောင်းနိုင်ရို့ပေါ့ဒီနားမှာရှိတဲ့ရဲဘော်ရဲဘက်ကြီးအကုန်လုံးကလည်းအလင်းရောင်တွေရရှိသေးတယ်ခွန်အားတွေရရှိသေးတယ်သူ့ရဲ့အမှုပညာခွန်အားနဲ့ဟိုဒီနေဦးတော်လိုင်းရဲ့တစ်ခုလုံးမှာအင်တိုင်းအားတိုင်းပါဝင်ထားတဲ့ရဲဘော်ရဲဘက်အမှုပညာရှင်အားလုံးကိုသူကကိုစားပြုတ်သွားတာပဲပေါ့လေအဲ့ဒီအတွက်လည်းအထူးကိုလုပ်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုမြန်မာနိုင်ငံမှာဒီလိုကားတွေပေါ့နော်အဓိကတော့သူတို့ကဟိုဒါဒီလိုဒီကားဆိုလို့ရှိရင်ဟိုလိန်တူချစ်သူဆိုတာဒီအမျိုးသမီးနှစ်ဦးပေါ့နော်တုံးနဲ့တုံးသူတို့ချစ်ကြိုက်သွားတဲ့ဇလန်းပုံစံမျိုးပေါ့နော်အခုကတော့နိုင်ငံတကာရုပ်ရှင်မှာပြသလာတဲ့အပိုင်းပေါ့လေဒါပေမဲ့ဒီနိုင်ငံဒီကဲလို့ဒီရုပ်ရှင်ကားကိုဗမာပြည်မှာဟိုပြသမယ်ဆိုရင်ရောပြသခွင့်ရမယ်ထင်သလားဟိုဘလို့မြင်လဲရှင်
မြန်မာနိုင်ငံမှာတော့ LGBT right နဲ့ဆိုရင်တော့လုပ်ဆရာတွေအများကြီးရှိပါသေးတယ်။အဲစဘိုင်းကနေပြောမယ်ဆိုရင်တော့ဒီ same sex marriage ကလည်း legalization မဖြစ်သေးပါဘူး။ international နိုင်ငံတော်များမှာ legalize ဖြစ်သွားပါပြီ။နောက်ပြီးမြန်မာနိုင်ငံကလောကဘာရှိလဲဆိုတော့ section 377 Penal Code 1861ဆိုလို့ရှိရင်ဒီ same sex marriage ကို criminal case လို့အမျိုးသဘောထားထားပါတယ်အဲ့ဒီမှာ။အဲ့တော့အဲ့ဒါတွေကိုစားပြီးတော့ကြောင်းလဲဖို့အချိန်ရောက်လို့ပါဒါပေမဲ့အခုအချိန်မှတော့မှဒီမိုကရေစီအခွင့်အရေးအပြည့်အဝမရသေးတော့လေဒါတွေကဆက်လက်ပြီးတော့ဟိုတောင်းဆိုသွားမှာပါနောက်ပြီးတော့ဒီလိုနိုင်ငံတကာတိုင်းပြည်နဲ့ရှင်ပြီးတော့မြန်မာ LGBT Sakari, feature movie, short film, ga, twalari, thread, Nubinya, Taiwan, LGBT, Taiwan, next generation, dragon, go, you are making such cool, chipale.
ဒီအနုပညာသိုင်းဝိုင်းရောအဲဂျီဘီတီသိုင်းဝိုင်းရောနေ့စ်ဂျန်နရေးရှင်းအတွက်ကိုခုယူရမယ်ကိစ္စတစ်ခုဖြစ်ပါတယ်အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီလိုယုတ်ရှင်အမှုတွေညာတဲ့ဒီအနေနဲ့အလိုထူးထူးပေါက်ပေါက်နဲ့စူးစမ်းလာတဲ့နိုင်ငံတကာကိုလည်းပေါင်းဖြောက်ဖို့ပေါ့နော်ကုစုဒါရိုက်တာတွေကိုလည်းလည်းကျူးစမ်းနေတယ်ဖြစ်ပါတယ်ကိုလိုမင်းရဲ့ခရစ်
အဲ့ဒါတော့ဟိုခရစ်စတီးယားအဓိကတရုတ်ဆောင်နေနဲ့ပါဝင်ထားပါတယ်နောက်အဓိကပြုဆောင်တာတော့ဇော်မျိုးချက်ဖြစ်ပါတယ်ဒါရိုက်တာကတော့ Bruce Chu ဖြစ်ပါတယ် Bruce Chu က University of Southern California က Flint School ကဟို graduate ကျောက်လည်းဖြစ်ပါတယ်နောက်ပြီးတော့ဟိုအဲ့ဒီဇာတ်ကားကိုထုတ်လုပ်တဲ့လူကတော့ဝနမာကတ်မျိုးသိန်းရယ် Victor ရယ် Christie ရယ်ဖြစ်ပါတယ် အဲ့တော့ဒီကားရဲ့အဓိကရဲ့ဘာလဲဆိုတော့ဘာကို message ပေးချင်လဲဆိုတော့ ဒီ LGBT ရဲ့ခံစားမှုတွေပေါ့နော် LGBT တယောက်တဲ့သူ့ရဲ့ခံစားမှုနဲ့သူဖြစ်ချင်တာတွေနဲ့သူ့ရဲ့လူမှုအတိုင်းအဝိုင်းကသူ့ကိုလက်ခံမလားလက်မခံမလားဟို accept လုပ်မလားဟိုအဲ့ဒီဟာတွေကိုအကုန်လုံးခြုံပြထားတဲ့ခါပေါ့လေ အဲ့တော့ message ပေးချင်တာဘာလဲဆိုတော့ဒီမျက်နှာမြင်ကောင်းလေးနဲ့ဒီ transgender ကောင်းလေးနဲ့က တူတူနေကြရင်းနဲ့ပေါ့ထရန်စဂျန်ဒါကောင်မလေးကမျက်မြင်ကောင်းလေးကိုသိကဲလောက်ရင်းနဲ့သူတို့တွေဟိုတယောက်နဲ့တယောက်နဲ့သဘောကျသွားလားသို့မဟုတ်လဲချစ်သွားလားအဲ့ဒါတော့ရုပ်ရှင်ထဲမှာကြီးလိုက်ပေါ့လေနောက်ပိုင်းကျတော့ဒီထရန်ဟိုမျက်နှာမြင်ကောင်လေးကမျက်စိပြင်းမြင်လာတဲ့အချိန်မှာဒီထရန်ဂျန်ဒါကောင်မလေးကိုပစ်သွားမလားသို့မဟုတ်ထရန်စဂျန်ဒါကောင်မလေးရဲ့စိတ်ထဲမှာလဲသူထရန်ဂျန်ဒါ loss present ဖြစ်တည်နေမှုတွေနဲ့မူတည်ပြီးတော့ဟိုရိုက်ထားတဲ့ခြေခံထားတဲ့ကာလီပေါ့လေအဲ့ဒါတော့ဇက်သိမ်းပိုင်းကတော့ရုပ်ရှင်ပြတော့မှာပဲကြည့်ဥစ္စာကြည့်လို့ရပါတယ်ဒါပေမဲ့ loss မှာတော့ rain dance film festival မှာကဟို select တဲ့ရွေးချယ်ခြင်းခံရတယ်ပေါ့အဲ့ဒီ rain dance film festival က academy award qualifying film festival ဖြစ်တယ်နောက်ပြီးတော့ best qualifying film festival ဖြစ်တယ်အဲ့ဒါဘယ်တော့ပြမလဲဆိုတော့October 6ပြမှာနောက်တစ်ခုက Atlanta မှာပြဖို့ရှိတယ် Atlanta မှာတော့ဒီ October 2ကျရင်ပြဖို့ရှိတယ်အဲ့ဒါလည်း Academy Award Qualifying Film Festival ဖြစ်တယ်ပေါ့နောက်ကနေဒါမှာလည်းတစ်ခုကတော့ရထားတယ်ဒါပေမဲ့ Official Email မရဘူးပေါ့အဲ့ဒီကနေဒါလည်း Biggest Film Festival တစ်ခုပဲဖြစ်ပါတယ်နောက် Taiwan မှာလည်း Selected ဖြစ်တယ်ပေါ့လောလောဆယ်ကတော့4ခုလောက်တော့ဟို Film Festival ကြီးကြီး4ခုလောက်ကတော့ဟို selected ရွေးထားတယ်ပေါ့အဲ့ဒါဒါပေမဲ့အဲ့ဒီချက်ကနှစ်ခုကတော့ ไอ้โลเคมีวาควอลิฟายฟลิงเฟสติวัลที่เด็กบอกโอเคเออผมยังมาอยู่เช่นกันแต่ก็กูที่เราอเมริกันนายกมาว่าเชฟยูวิจัยเด็กขาดเราแค่แค่ดีด้วยเจ้าเนี่ยไปรู้สิได้ใช่แค่แค่ดีอ่ะเราปัจจุบันก้ามาเราที่เราแค่แค่ดีอ่ะเราสีดาบอกเลยแต่ก็พม่าก็ต้องใจเด็กก้าสุดเนี่ยเนี่ยว่าโอ้มาเลยไปเนี่ยว่าสีดาบแต่ไม่ ตรงนี้ละอันนี้ต้องตรงนี้ละบอกเลยแต่ไม่ช่วยลุยสุดเลยอันนี้เราที่จะเป็นประเภทเป็นสินค้าจะได้บอกไอ้มาแอคติ้งโพสต์ที่บ้านเนี่ยกงลงตีดีชาจะพี่ยอมมาเป็นกงลงใจจะบอกฟอร์เซนต์ดังโฮมที่แอคชั่นด้าสูรุ่นเชนรุ่นเชนเนี่ยตัวเย่โอแอคชั่นเนี่ยเป็นมาจวนเจนเนี่ยโพสต์สิ่งเลย ดิลูดราม่าก็สุดเลยดราม่าเนี่ยเป็นมาจวนเจนเนี่ยโพสต์สิ่งเลยยาตัวเพียงตัวไปเนี่ยตัวไปมาคอร์เรนเนตารีสิ่งอ่ะไอ้คอร์เรนเนตารีเนี่ยทำไมตอนเนี่ยปังบีอ่ะที่เอ็กตารีอุสเทรนนิ่งลูกบีอ่ะมาตีช้าใจจ่าเลยสุดอ่ะโอ้ตีได้ช้าจ่าลูกบีมาใหญ่ที่สุดอ่ะตีจีอ่ะก็ที่กำลังมันเพียบเอาเส้นดีไปที่มาเราใหญ่ๆเนาะไอ้แม่โอ้ไปเส้นไม่ที่เลสุดอ่ะข้าจ่าลูกเชน ก็ว่าที่เขาจะลุ้นเช่นเดิมยังมาด้วยด้วยอ่ะปอตัวที่อเมริกันด้วยด้วยอ่ะปอเอร่าลีเรียลุ้นเชียบเนี่ยเนี่ยแคปลีเรียลุ้นเชียบเนี่ยโอเคกูที่อเมริกันพี่ทำซูกูยาวลาบีรอที่รู้ปอนุปยัญญาลงเงี้ยนี่ลูกเช็คเรื่องตัวจงเปียบเอาเชียวโอเคเพราะมาอุตส่าห์ว่าเราลงเงี้ยต้องเห็นเราจะสามอ่ะปอตั้งแต่จริงโอกาสมีมาว่าเอลิลลาเลยรอที่อ่ะที่มาอเมริกันดีเรคเตอร์กรีแฮม สติลยังจะยุ่งเช่นนี้แต่ยุ่งเช่นกันมาโอ้เมื่อนานเมื่อนี้เขาเนี่ยเอ้อสเนตชูไลค์เขาเลยเอาพอไลค์ตัวเราไปเนาะเอาพอไลค์ตัวเราพูดยาวจ่อกรีแฮนเน่ตัวอุตส่าห์เอลิสก้าด้วยเดียวคริสติโอโอเกลคริสติโอตัวตัวบ้าใจเลยบอกเลยตัวบ้าใจส่วนยุ่งเช่นเดียวสามพี่ตัวบ้าเราไม่รับสูบตัวบ้าใจเลยบอกยุ่งสามพี่เพราะแต่ไม่ได้ไม่มีนักเรียนจะมาโอกาสเสมอ เออเซ็งเงินซาลาบ่เซ็งเงินซาลูชินออดิชันนี่ชีเอ่ปอเออออดิชันนี่เร็วเงินใจมาลาลุตัวอัดไปสลบไอ้จาริกตาเออตัวเราเดอออดิชันนี่มาที่ไหนเงี้ยที่จงชีเอ่มีนามินมีเล็บปากเออออดิชันนี่เร็วเงินใจอะไรบ่เงินใจเนาะการก้าวต่อเนี่ยเป็นกูยากตัวเลยบ่กูยากตัวเราไอ้การมาก้าที่กับพี่ยูสังอ่ะเกมมิชชั่นอะไรบ่ แล้วพี่ว่าเมื่อไหร่ที่กับพี่ยูสังอ่ะเช่นพามิสอเมริกันเช่นเอ็กซ์ตาบอลิกเกนพี่ว่าคุณลุงมีอ่ะสปอร์ติ้งเอ็กซ์ทริซิอาสปอร์ติ้งเอ็ดเฟสไอ้การเนี่ยใช่ยังจะบอกไอ้การเราฟีเจอร์เพลนบอลิแต่ยิ่งมาเนี่ยอเมริกันเนี่ยพม่าอุตส่าห์ปังปังยังเกิดจวนฟีเจอร์เพลนเลยเดี๋ยวเราอยากบอกไอ้เราลุงเนี่ยต้องให้การใหญ่ทันใช่พี่ว่าตัวว่าเป็นเดมิกมาตายนี่เลี้ยงมาเนี่ยจงจะมองเส้นอะไรตีเลยไอ้เรา
ดาราตัวโปรดักชันไปอะไรฟิสิโรเนอร์ตีจีรอมไซม์บอกแต่ไม่เป็นเดมิกชิดตัวเราเจนลุ่มยาวบอกเป็นเดมิกชิดปีเอ็นเอาไปมาที่ลงในงานชิ้นนี้ชิดดอกอากูแล้วเราเสียเราพี่อาบูตัวสีสิมชิดเดียวเนี่ยจุบานกูดีเสียนาติงทารีมีมาในงานมาดีอนุปยานลงงานนี่บอกเนาะการเอ็ดเชนดูโลกการนี่เรื่องงานนี่ยี่ลงงานนี่การนี่เสียนาติงไลเจอเอ็ดเวมีมาในงานมาลู่อับยาวเลยที่ตัวเราลุ่มยังไงเช่น
แต่เราอยู่เช่นโลกาดคุณลงยึดกันตัวเลยลูกเช่นมาเลยนู่นที่เนี่ยโลกาดคุณลงเนี่ยยึดกันตัวลูกเช่นมาเลยโอ้ยอยู่เช่นมีนามินิที่อ่ะมีเนี่ยอยู่เช่นมีไอ้ลูกเช่นตัวเป็นเอ็มแคมเนสเซอร์เดียวตัวสาวนี่ยึดไว้ยึดจิ้มเลยบ่เนาะส่วนที่เอาส่วนเลยเช่นส่วนใหญ่แต่เราตัวเอ็มสาวนี่ยึดจิ้มเลยบ่แต่ชาติวัยวัยไม่ใช่ลูกเช่นไอ้เราโอ้ยมีมาดีอยู่เช่นใจเปลี่ยนเลยที่สิจิ้มมาบีไอ้เราจิ้มโอเครีซี อันนี้ตายอันนี้พี่ว่าเลยนั่งเงี้ยอยู่ใจนี่ดีตายอันนี้ลูกจีนี่จะไปเงี้ยลูกจีนอะไรเงี้ยเลยลูกจีนี่นี่จะไปไอ้ตัวเจ้าอารมณ์มาตามเงี้ยสิว่าเลยที่ดูเรียวที่อเมริกามาอย่างนี้เลยมีมาที่ดูเรียวลูกจีนี่สิมีอากงแล้วว่าโอ้ซีดีลงเนี่ยอารมณ์มาเงี้ยแต่ในทางนี้จะไปเงี้ยเสร็จแล้วไปเงี้ยต้องสู้ตัวเมื่อเช่นนั้นแต่เช่นใจเนาะเอาไม่เมื่อเราคริสต์ยังจีว่าโอเคแล้ว
คริสซี่หรือเปล่าเนาะอเมริกามาใช้ไซเดอร์ดูปัญญาเชิงเต้าหนีเนี่ยกูเลยชิมยามาในงานมาเย็นไซเนียร์ดีเซียนาเต็มหัวจำเนาะกูเลยเอาเปล่าเลยที่ลาเรชินีมาก็คริสซี่เนี่ยยามาปริตติดที่ไหนบุตรคุณยี่ดีเนาะมีอะไรจะดีอ๋อสิล่าเช่น
โอเคสิบาร์เลยถ้าเราจะเชิงจ้าลูกเช่นเนาะออนไลน์แพลตฟอร์มเวทต้องใช้มาเลยบอลลี่ออนไลน์เฟซบุ๊กจู Zoom no paro, Instagram no era ye tong cha pi yo Chrissy ye ga ri le naw pai ma ti ya plan the series ya ru wa tru si ma yin pya le tru si ma yin pya pi no ti ga ri yo public cha pya lo ya ba le Chrissy ni ne message ji le ho pay pi ba me naw pi yo ji nai nge myama ji ma chi ye ni pinya shin ni yo LGBT ji yo akon lo di nai nge ma la pi yo Chrissy lo be ho movie industry ma pyo saung me lo director be lo editor ပဲလုပ်လို့အဲ့လိုလုပ်ချင်တဲ့လူတွေအတွက်လည်းခွင့်အရေးတွေပါတယ်ကိုနောက်ပိုင်းကြလို့ရှိရင် Chris လည်းရှင်းပြပါမယ်အဲ့တော့သူတို့လည်းအခွင့်အရေးတွေရရှိချင်တဲ့ဒီတိုင်းပြည်ကြောင့်အကုန်လုံးကနစ်နာနေတဲ့ဟာကိုထပ်ပေါက်တစ်ခုတော့အားလုံးရရှိချင်ပါမယ
်ဒါကတော့ American မှာအခြေစိုက်တဲ့ LGBTQ ဒီ transgender ပေါ့နော်ဖြစ်ရပ်တည်နေတဲ့အနုပညာရှင် Chris ကို BOE ကဆက်သွယ်မိညံခဲ့တာပါရှင်ဟုတ်ကဲ့ Chris ရေခုလိုမျိုးဒီမြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါရှင်အခုလို Chrissy ကိုအချိန်ပေးပြီးတော့မြန်မာပြည်ကိုလည်းအထူးကျေးဇူးတင်ပါတယ်။ BOE Y.2Y. သားများအားလုံးကိုလည်း Chrissy အထူးကျေးဇူးတင်ကြောင်းဒီနေရာပြောချင်ပါတယ
်။ Chrissy
ဟုတ်ကဲ့ကျွန်တော်တို့ Y.2Y. သားတွေကလည်းကျေးဇူးတင်ပါတယ်ခင်ဗျာ။စနေညဇဂဝိုင်းအစီအစဉ်မှာမြန်မာအမေရိကန်သရုပ်ဆောင်Chrissy ကိုမိုင်းမြင်နိုင်မေးမြန်းတင်ဆက်ခဲ့တာပါ VOA ရဲ့ထုတ်လွှင့်ချက်နေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်တဲ့ထူးခြားသတင်းတွေကိုပေးပို့လိုတဲ့ VOA မှာတေးသချင်းတောင်းညင်ရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့ဒီညပိုင်းမာတော့ဒီ VOA ရဲ့အစီအစဉ်တွေထုတ်လွှင့်တဲ့အခါမြန်မာရေးဆွေးနွေးကမ်းဒီမြန်မာပြည်မှာပေးစာနဲ့သတင်းတွေကသုတစာရတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ဒီရောကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်အထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိုးရိမ်စိတ်ပူကြောင်းနဲ့လိုအပ်နေတဲ့အကူအညီတွေကိုပေးနေကြကြောင်းမလေးရှားနဲ့ထိုင်းအစိုးရခေါင်းဆောင်တွေကစနေနေ့သူတို့ရဲ့မင်ခွန်းတွေထဲမှာထည့်သွင်းပြောကြားခဲ့ကြပါတယ်။မလေးရှားဝန်ကြီးချုပ် Ismail Sabri Yaqub ကမြန်မာအရေးဟာအထူးစိုးရိမ်နေရတဲ့အခြေအနေမှာရှိနေပြီးမြန်မာပြည်ထနာအဖြေရှာဖို့အရေးကြီးလိုအပ်နေတယ်လို့ကမ္ဘာနိုင်ငံတွေကစနေနေ့ကပြောတဲ့မင်းကွန်းထဲမှာတင်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေအတွက်မလေးရှားကအထူးစိုးရိမ်နေတာနဲ့အတူဒါဟာနိုင်ငံရဲ့ကျန်းမာရေးဆောင်ရွက်မှုစနစ်မရှိတဲ့လောက်ဖြစ်နေမှုကြောင့်ပိုဆိုးလာဖို့ရှိတဲ့အတွက်လိုအပ်နေသူတွေစီအကူအညီတွေရောက်နိုင်ဖို့အဓိကလိုအပ်နေတယ်လို့လည်းပြောပါတယ်။ထိုင်းဝန်ကြီးချုပ် Private Channel Cha ကလည်းစနေနေ့အတွက်ကြိုတင်ရုပ်သံမင်ကွန်းပေးပို့ရမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံပြန်လည်တွေးဆရေးနဲ့ငင်းကျန်းတဲ့ဝန်ကြီးတခုကိုဖန်တီးပေးနိုင်ဖို့အတွက်တန်တမန်နီလန်းဘောင်းဆောင်ကိုတုံးပြီးပံ့ပိုးကူညီပေးမယ်လို့ပြောကြားခဲ့ပါတယ်။ဒါပြင်အာဆီယံဖွဲ့ဝင်နိုင်ငံဖြစ်တဲ့အိန္ဒိယမြန်မာနိုင်ငံအတွက်အာဆီယံခေါင်းဆောင်တွေချက်မှတ်ထားတဲ့အချက်၅ချက်ပါသဘောတူညီချက်အတိုင်းထိုင်းကအပြည့်အဝပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကမ္ဘာတစ်လွှားအကြမ်းဖက်ဝါဒဖြန့်ဖြူးရေးအတွက်အာဖဂန်နစ္စတန်မျိုးကိုအတုံးမချစေဖို့အရေးကြီးတယ်လို့သူ့ရဲ့မင်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွင်းကအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုကူညီကြဖို့လဲကမ္ဘာခေါင်းဆောင်တွေကိုသူကတိုက်တွန်းလိုက်ပါတယ်။2000ခုနှစ်စက်တဘာ7ရက်အယ်ကာဒါအကြမ်းဖက်ဆွဲဝါဒတိုက်ခိုက်မှုတွေနောက်ပိုင်းအမေရိကန်နဲ့မဟာမိတ်တွေစတင်ခဲ့တဲ့အာဖဂန်စစ်ပွဲတွေအနည်း20ကြာမှာတပ်တွေကိုရုတ်သိမ်းဖို့အမေရိကန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဩဂုတ်လကျမှာတာလီဘန်တွေထိန်းချုပ်ခဲ့တာဖြစ်ပါတယ်။တန်တမန်ရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်ပြီးလွှတ်ပေးလိုက်တဲ့အတွက်နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲဌာနေကိုအတီးတီးပြန်ရောက်သွားကြပြီဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုခမောင်စုံမင်းဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်တနင်္ဂနွေနေ့မနေ့ကင်း VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ကျွန်တော် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America.